A week ago was Easter.
ကျွန်တော်တို့တနင်္ဂနွေနေ့ဟာ Easter ဖြစ်ပြီးကျွန်တော်တို့တပန်သခင်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းအတွက်အသက်ရှင်ခြင်းနဲ့ရှင်မြန်ထမြောက်ခြင်းကိုစဉ်းစားခဲ့ကြပါတယ်။လွန်ခဲ့တဲ့နေ့ကကျွန်တော်ဟာရှင်မြန်ထမြောက်ခြင်းကိုအရင်နှစ်များတဲ့ပိုပြီးလေးနဲ့စွာစဉ်းစားခဲ့ပါတယ်။တနည်းနည်းပါးလောက်တုန်းကကျွန်တော်တို့ရဲ့သမီးအလီဇာတည်ဆုံးခဲ့ပါတယ်။သူမဟာရှင်းနှစ်နီးပါးကင်ဆာကိုခံစားပြီးခံစားခွေရတယ်ခွဲစိတ်ချင်းများကုသခြင်းအမျိုးမျိုးအော့ဖွေရတကူများစိတ်တကြစရာများခံစားခဲ့ရတယ်သူမဟာလောကအသက်တာကိုမစွန့်ခင်မှာကိုခန္ဓာအခြေအနေတစ်ဖြည်းဖြည်းဆိုးလာတယ်ကျွန်တော်တို့ရဲ့ချစ်လက်စွာသောသမီးရဲ့အခြေအနေကိုကြည်ရင်အလွန်ပဲခံစားခဲ့ရပါတယ်တောက်ပါတဲ့မျက်လုံးရှိတဲ့ကလေးဟာကြီးလာပြီးတော်လဲတော်တဲ့အမျိုးသမီးဇနီးဖြစ်ပြီးမိခင်ဖြစ်ပြီးကျွန်တော်ရဲ့စိတ်နှလုံးကြေကွဲပြီလို့ထင်ခဲ့တယ်။မနေ့ကအီစတာမှာသူမမကွဲလွန်ခင်တလကျော်လောက်မှာအလိဇာရေးခဲ့တယ်။အီစတာဟာကျမရဲ့မျောလင့်ချက်အားလုံးကိုတတိပေးတဲ့နေ့ဖြစ်တယ်။ဒီနေ့မှာကျမယောဂကင်းမယ်။ဒီနေ့မှာကျမရဲ့ကိုယ်ခန္ဓာထဲမှာသတ္ထုပလတ်စတစ်များမရှိဘူးဒီနေ့မှကျမကြောက်စရာစိတ်ပူစရာများကင်းမယ်ကျမဓာတ်တွေကိုချက်ချင်းဖြစ်လာဖို့ဆုမတောင်းပါဘူးဒါပေမဲ့ကျမတကယ်ဝမ်းသာတယ်လှပတဲ့နောက်ဘဝမှာကျမဆုတောင်းတာတွေပြည့်စုံမယ်ဆိုတာယုံကြည်ပါတယ်ယေရှုခရစ်တော်ဤရှင်မြန်ထမြောက်ခြင်းဟာအလိဇာရဲ့မျောလင့်ခြင်းများကိုတေချာစေပါတယ်ကျွန်တော်တို့တူးစီရဲ့မျောလင့်ခြင်းအတွက်လည်းဖြစ်ပါတယ်။ဥက္ကဋ္ဌဂေါ်ဒန်ဘီဟင်ကလီကရှင်ပြန်ထမြောက်ခြင်းကိုလူစရာဆိုပေမဲ့အကြီးမားဆုံးအဖြစ်အပျက်တစ်ခုလို့ညွှန်ကြားခဲ့ပါတယ်။လူသားတွေရဲ့ရှင်ပြန်ထမြောက်ခြင်းဟာယေရှုခရစ်တော်ရဲ့အသက်တော်ဆုံးပြီးရွေးနုတ်ကယ်တင်ခြင်းဖြစ်ပြီးတပံကယ်တင်ခြင်းအတွက်အတိတ်ကအရေးကြီးမားတဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ဟာကောင်းကြီးကောင်းခင်မှာမိဘများရဲ့ဝိညာဉ်သားသမီးများဖြစ်ပါတယ်။ကျွန်တော်တို့မြေကြီးဆိုရောက်တဲ့အခါဝိညာဉ်နဲ့ကိုယ်ခန္ဓာပေါင်းစည်းသွားတယ်။ကျွန်တော်တို့လောကမှာဝမ်းမြောက်စရာများအန္တုစရာများကြုံကြတယ်။လူတစ်ယောက်သေဆုံးပြီးနောက်သူရဲ့ဝိညာဉ်နဲ့ကိုယ်ခန္ဓာကွဲသွားတယ်။ရှင်မြန်ထမြောက်ခြင်းဟာဒီကိုယ်ခန္ဓာနဲ့ဝိညာဉ်ကိုတပံပြန်လဲပူပေါင်းပြီးအဲ့ဒီအချိန်မှာကိုယ်ခန္ဓာပြည့်စုံပြီးမပြည့်စည်ပဲထာဝရတည်မြဲသွားမယ်။အနာရောဂါနဲ့တခြားပြဿနာများမရှိတော့ပါ။ရှင်မြန်ထမြောက်ပြီးနောက်ဝိညာဉ်ဟာကိုယ်ခန္ဓာနဲ့ဘယ်တော့မှခွဲမထွက်ပါ။ဘာကြောင့်လဲဆိုတော့ကယ်တင်ရှင်ရဲ့ရှင်မြန်ထမြောက်ခြင်းဟာသေခြင်းကိုအောင်မြင်ခဲ့တဲ့အတွက်ဖြစ်ပါတယ်။ကျွန်တော်တို့ထာဝရအနာဂတ်ကိုရရှိဖို့ထာဝရတည်မြဲတဲ့ဝိညာဉ်နဲ့ကိုယ်ခန္ဓာအမြဲပေါင်းစည်းရပါမယ်။ထို့သောပေါင်းစည်းနေလျင်ကျွန်တော်တို့ဝမ်းမြောက်ခြင်းကိုပြည့်စုံစွာခံစားရပါမယ်။ရှင်မြန်ထမြောက်ခြင်းမရှိခဲ့လျင်ကျွန်တော်တို့ပြည့်စုံသောဝမ်းမြောက်ခြင်းကိုမရဘဲထာဝရဒုက္ခခံစားရမယ်။တစ္ဆာရှိသူဖြောင့်မတ်သူတို့ကိုပင်ကိုယ်ခန္ဓာနဲ့ဝိညာဉ်ခွဲသွားတာကိုအချင်းချထားသလိုမြင်ကြတယ်။ဒီအချင်းချထားခြင်းခံရနေတာကိုတန်ကြိုးခွေးများချီနှောင်ထားတဲ့သေခြင်းကိုကယ်တင်ရှင်ကယ်တင်နဲ့ရှင်မြန်ထမြောက်ခြင်းကလွတ်လပ်စေပါတယ်။ကျွန်တော်တို့ရဲ့ကိုယ်ခန္ဓာနဲ့ဝိညာဉ်မရှိရင်ကယ်တင်ခြင်းဆိုတာမရှိပါတဦးစီမှာကိုယ်ကာယစိတ်နေသဘောထားနဲ့စိတ်လုံရှားမှုအပိုင်းအခြားများနဲ့အားနည်းခြင်းများရှိကြပါတယ်ဒီအန္တုစရာများမှာတချို့ကိုအခုကြော်လွားဖို့မတတ်နိုင်ပေမဲ့နောက်ပိုင်းမှာဖြည့်ရှင်းသွားပါမယ်ကျွန်တော်တို့ရှင်မြန်ထမြောက်ပြီးရင်ဒီလိုဒုက္ခများနဲ့မကြုံရပါအလိဇာဟာသူ့လိုကင်ဆာမျိုးဖြစ်တဲ့သူတွေအတဲမှာစီးရင်တွေ့ကြည့်ရင်အသက်ရှင်ဖို့ရခိုင်နှုံးရခိုင်နှုံးနေပါတယ်သူမရေးခဲ့တယ်ယောဂပြောင်းမှမို့ကျမမကြောက်ပါယေရှုဟာကျမရဲ့ကင်ဆာနဲ့သင်ရဲ့ကင်ဆာကိုကုပြီးပါပြီကျမတက်တလာမယ်ဒါကိုကျမသိတဲ့အတွက်ပြောတယ်ကျွန်တော်တို့ရင်ဆိုင်ရမယ့်ပြဿနာများကိုကင်ဆာဆိုတဲ့စာလုံးမှအစားထိုးနိုင်ပါတယ်ရှင်မြန်ထမြောက်ခြင်းယေရှုတော်ကြောင့်ထိုအရာများလည်းပျောက်ကင်းသွားပါပြီ။ရှင်မြန်ထမြောက်ခြင်းရဲ့အံ့ဩဖွယ်ရာဖြစ်တဲ့ယောဂကင်းပျောက်ခြင်းဟာခင်မိတဲ့ဆေးဝါးပညာတဲ့ အလွန်သာလပါတယ်ဒါပေမဲ့ဘုရားသခင်ရဲ့တကူးထက်မသာပါဘူးရှင်ပြန်ခြင်းကိုရနိုင်ပြီဆိုတာကျွန်တော်တို့သိတယ်ဘာကြောင့်လဲဆိုတော့ကက်တင်ရှင်ဟာရှင်ပြန်ထမြောက်ခဲ့ပြီးတဦးစီကိုလည်းရှင်ပြန်ခြင်းကိုပေးမယ်ကက်တင်ရှင်ဟာရှင်ပြန်ထမြောက်တဲ့အတွက်သူဟာဘုရားသခင်သားတော်ဆိုတာသက်သေပြတယ်သူသင်ကြားခဲ့တာလည်းစစ်မှန်တယ်သူပြောခဲ့တဲ့အတိုင်းသူဟာရှင်မြတ်ထမြောက်ပြီးထာဝရတည်မြဲတဲ့ကိုယ်ခန္ဓာသင်ကြားကူမှထွက်လာခြင်းထက်သူရဲ့မြင့်မြတ်ခြင်းကိုပိုပြီးခိုင်မာတဲ့သက်သေပြเสียမရှိနိုင်ခဲ့ပါဓမ္မကျမ်းစာထဲမှာဓမ္မသစ်ကျမ်းထဲမှာကိုတော်ရဲ့ရှင်မြတ်ထမြောက်ခြင်းကိုသက်သေပြနိုင်တဲ့မိမယောက်ျားများရှိကြောင်းကျွန်တော်တို့ဖတ်ရတဲ့အပြင်ကျော်ရာကျော်သောလူများထမြောက်ခဲ့သောကိုတော်ကိုတွေ့ကြကြောင်းဓမ္မသစ်ကျမ်းမှာအတိအချပြောထားပါတယ်တပမမန်ကျမ်းစာအုပ်တွင်လည်းရာကျော်သောလူများကိုတော်ကိုတွေ့ကြောင်းပြောထားပါတယ်ယခုနောက်ပိုင်းကာလဂျိုဆက်စမီဟာရှင်မြန်သောကက်တင်ရှင်နှင့်အတူခမအဖခမီးတော်ကိုတွေ့ခဲ့ပါတယ်အသက်ရှင်လျက်ရှိသောယနေ့ပရောဖက်များနဲ့တပည့်တော်များအမှန်တကယ်ထမြောက်၍အသက်ရှင်နေသောခရစ်တော်ကိုသက်သေခံကြပါသည်တဦးစီဟာတန်ရှင်သောဝိညာဉ်တော်ရဲ့တကူးကိုသိတဲ့သက်သေခံဖြစ်ပြီးတကယ်စစ်မှန်တဲ့ရှင်မြန်ထမြောက်ခြင်းဖြစ်တဲ့ Easter နေ့ကိုကျင်းပကြပါသည်ကက်တင်ရှင်စစ်မှန်သောထမြောက်ခြင်းကြောင့်ကျွန်တော်တို့ရဲ့ခြေကွဲတဲ့နှလုံးများအတွက်မျှော်လင့်ခြင်းရှိပါတယ်။ရှင်မြန်ထမြောက်ခြင်းအစ်မန်တလူကျမ်းစာမှာပါတဲ့ဂရိတော်များဟာအစ်မန်ပါတယ်။ကျွန်တော်တို့ရဲ့အပြစ်များကိုကိုတော်ဆေးကြောနိုင်တဲ့တကုရှိတယ်။ကျွန်တော်တို့ရဲ့ဒုက္ခဝေဒနာများကိုသူယူဆောင်မယ်ဆိုတာလည်းသိပါတယ်။သူဒီအနာပြောက်စေသောတကုအတောင်များနှင့်တည်ခြင်းမှထမြောက်တာကိုလည်းကျွန်တော်တို့သိတယ်။ကျွန်တော်တို့ဘယ်လိုကြိုးပဲ့ပါစီရှင်မြတ်ထမြောက်တဲ့အခါပြန်ကောင်းမယ်ဆိုတာသိပါကျွန်တော်တို့ရဲ့မျက်ရည်များကိုသုတ်ပေးမယ်ဆိုတာကိုလည်းသိပါတပံမသေးဆုံးတော့ဘူးစိတ်ဝမ်းနဲ့ငွေကြွေးခြင်းနာကျင်ခြင်းတို့မရှိတော့ဘူးဆိုတာကိုလည်းသိပါတယ်ကျွန်တော်တို့ကိုတော်ကိုယုံကြည်ပြီးနောက်တော်သူလိုက်ရင်ပြည့်စုံသောရွေးနှုတ်ခြင်းကိုဆောင်ရွက်ခဲ့တဲ့သခင်ယေရှုခရစ်တော်အပြင်ကျွန်တော်တို့လည်းပြည့်စုံပါမယ်Handel ရေးဆက်တဲ့ဓမ္မတေမစ္စရာရဲ့အဆုံးသတ်ဟာစိတ်ခွန်အားတကြတဲ့လှပတဲ့တည်တာမှာတမန်တော်ရှင်ဘောလူရဲ့ရှင်မြန်ထမြောက်ခြင်းကိုဝမ်းမြောက်စွာဖွင့်ထားတဲ့စကားများဖြစ်ပါတယ်။မြင်ပါကျွန်ုပ်အံ့ဩပွေရအကြောင်းကိုပြောမယ်ကျွန်ုပ်တို့အားလုံးမအိပ်ဘူးဒါပေမဲ့အားလုံးပြောင်းလဲမယ်တခဏလေးမျက်စိတမိမှနောက်ဆုံးတပုတ်ခရမှာအတန်ကြားရမယ်တဖန်သေဆုံးသူများမပြည့်စည်ပဲပြည့်စုံစွာအသက်ရှင်ကြမယ်ထို့နောက်ကျွန်ုပ်တို့ပြောင်းလဲကြမယ်ပြည့်စည်ခြင်းမှပြည့်စုံခြင်းတို့၎င်းမမြဲသောဘဝမှထာဝရတည်မြဲခြင်းကိုရမယ်ထို့နောက်ရေးသားထားတဲ့အတိုင်းသေခြင်းတရားကိုအောင်မြင်ပြီးအိုသေမင်းသင်ဤလက်နဲ့သည်အဘယ်မှာရှိသနည်းမရန် excuse meမရနိုင်နိုင်ငံသင်ဤအောင်ခြင်းသည်ဘယ်မှာရှိသနည်းတို့ရတွင်ဘုရားသခင်ယေရှုတော်ကိုချီးမွမ်းပါသခင်ယေရှုခရစ်တော်အားဖြင့်ကျွန်ုပ်တို့အောင်မြင်ခြင်းရသည်ကျွန်တော်တို့ဟာသခင်ယေရှုခရစ်တော်ရွေးနှုတ်ခဲ့တွင်ခြင်းနှင့်ရှင်မြန်ထမြောက်ခြင်းတို့ကြောင့်ကောင်းကြီးများခံစားရပါတယ်။ကလေးငယ်သို့မဟုတ်ခင်မွန်းတဲ့သို့မဟုတ်မိဘများကိုချစ်သောသူတယောက်ကွယ်လွန်ခြင်းကြောင့်ဝမ်းနည်းသူများအတွက်ရှင်မြန်ထမြောက်ခြင်းဟာကြီးမားတဲ့မျှော်လင့်ခြင်းဖြစ်ပါတယ်။သူတို့နဲ့ပြန်တွေ့ရခြင်းဟာကြီးမားလာတဲ့အတွေ့အကြုံဖြစ်ပါမယ်။ကျွန်တော်ရဲ့မိခင်ကိုပြန်တွေ့ခြင်းတဲ့သူရဲ့ညင်တာတဲ့ထိတွေ့မှုကိုခံစားပြီးကျင်နာတဲ့မျက်လုံးကိုကြည့်ခြင်းတဲ့ကျွန်တော်ရဲ့ဖခင်ရဲ့ရည်တံကိုလည်းကြားခြင်းတဲ့အလိဇာဟာလောကရဲ့ခံစားမှုများနဲ့တည်ခြင်းရဲ့အစိတ်တကူကိုကြော်ပြီးပြည့်စုံစွာရှင်မြန်တဲ့အလိဇာဟာအောင်မြင်စွာပျော်ရွှင်လျက်ရှိနေတာကိုကျွန်တော်မြင်မယ်အရင်ကအစ္စတာအချိန်များမှသူရေးခဲ့တဲ့ကိုယ်တော်ဤနာမတော်အဖြစ်အသက်ရှင်သည်မျှော်လင့်ခြင်းများစွာရှိ၏ အမြဲရှိ၏ကျမ Easter ကိုမြတ်နိုးတယ်အရာတိုင်းတဆင့်ကိုတော်အားဖြင့်အသက်ရှင်ဖို့ကျမကိုတတိပေးတယ်ယေရှုခရစ်တော်၏နာမတော်မြတ်၌အာမင်